အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ရွေးကောက်ခံထားတဲ့ဒေါ်နယ်ထရမ့်ကရာဇဝတ်မှုကျူးလွန်ထားတဲ့သူတွေတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေပေါင်း2,000ကနေ3,000အထိကိုနေရပ်ပြန်ပို့သွားမယ်လို့ပြောပါတယ်။ဒါ့အပြင်အမေရိကန်ကိုမက္ကဆီကိုကနေပြီးတော့တရားမဝင်ဝင်ရောက်မလာနိုင်အောင်တတိုင်းဆောက်မယ်ဆိုတဲ့ရွေးကောက်ပွဲမဲဆွယ်ကိစ္စကားကိုလည်းသူတာဝန်စတင်ယူတာနဲ့အကောင့်ထဲဖော်မယ်လို့ CBS သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောခဲ့ပါတယ်။ထရမ့်ရဲ့မဲဆွယ်ပွဲကိစ္စကားထဲမှာတတိုင်းဆောက်မယ်ဆိုတဲ့စကားကိုသူ့ရဲ့သူကိုထောက်ခံသူတွေအကြိုက်ဆုံးဖြစ်ပါတယ်ဒါပေမဲ့တတိုင်းရဲ့တချို့အစိပ်ပိုင်းတွေဟာခြံစည်းရိုးတွေဖြစ်လိမ့်မယ်လို့ပြောပါတယ်ဟော်ဟော်တိုင်တိုင်ပြောတတ်တဲ့အချမ်းမြေတစ်ထည်ဒေါ်နယ်ထရမ့်ကစောက်လို့ရေးနဲ့ပတ်သက်လို့သူကောင်းကောင်းလုပ်တတ်တယ်လို့ပြောပါတယ်တတိုင်းစောက်လို့ရေးအတွက်မက္ကဆီကိုနိုင်ငံကအကုန်ကျခံရမယ်လို့ထရမ့်ကအတိတ်ထံပြုပြောထားပေမဲ့မက္ကဆီကိုဘက်ကတော့မပေးနိုင်ဘူးလို့ပြောပါတယ်အမေရိကန်နိုင်ငံထဲမှာတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူအကြမ်းဖျင်း17တန်းလောက်ရှိပါတယ်နေဆက်လုံခြုံရေးလုပ်ပြီးတာနဲ့ဥပဒေချိုးဖောက်ထားတဲ့ဒီတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုပထမအတုပ်အဖြစ်ပြန်ပို့မယ်လို့သူကပြောပါတယ်အမေရိကန်နိုင်ငံမှာကြံနေသေးတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်နေထိုင်သူတန်းတဲ့ချီကိုဘာဆက်လုပ်မလဲဆိုတာကိုတော့သူ့အစိုးရကစုံဖြတ်မယ်လို့မစ္စတာထရမ့်ကပြောပါတယ်